bend would never break me, 'cause it only serves to make me more determined to achieve my final goal.
ဘာလို့မြန်မာသမိုင်းမှာနေမြနိုင်တဲ့ဖြစ်အပ်တွေနဲ့တခုကတော့၈လ၈ရက်88လူလူလှုပ်ရှားမှုကြီးဖြစ်ခဲ့တာခုဆိုရင်30နှစ်ရှိသွားပါပြီ။အဲ့ဒီတော့ကဒီရှီလီလုံးရေခင်းလို့ခေါ်တဲ့ဒီဒီမိုကရေစီလှုပ်ရှားမှုမှာဒေါက်တာဒေါကင်းစောဝင်းပါဝင်ခဲ့တယ်လို့သိရပါတယ်။ခုလို30နှစ်ကြာပြီဖြစ်တဲ့အချိန်မှာဒေါက်တာဒေါကင်းစောဝင်းရဲ့တတိယဖြစ်ဆုံးကဘာပါလဲရှင်။
တတိယဖြစ်တာကတော့နှစ်ရက်ပေါ့နော်နှစ်ရက်ကအဲဒီဩဂုတ်လ၈ရက်မဟုတ်ဘဲနဲ့နောက်တနေ့ဩဂုတ်လ၉ရက်ပြစ်ခတ်တာကဒီဩဂုတ်လ၈ရက်ညနေပိုင်းအထူးသဖြင့်ညနေပိုင်းညပိုင်းမှာပြစ်ခတ်မှုတွေနဲ့ဒီသွေးထွက်တန်ယူတွေဒဏ်ရာရတည်ဆုံတဲ့လူတွေကဒီအရန်များတော့ဩဂုတ်လ၈ရက်ညပိုင်းနဲ့နောက်တနေ့ဩဂုတ်လ၉ရက်ဒီမနေ့ပိုင်းနေ့ပိုင်းမှာစီယုံကြီးပေါ့နော်အဲ့ဒါကျမကတော့ရန်ကုန်ပြည်သူစီယုံကြီးတကယ်ကတော့တာဝန်ကျတာအရေးပေါ်ဌာနမှာမဟုတ်ဘူးဒီဆေးကုသဆောင်မှာဒါပေမဲ့လည်းအရေးပေါ်ဌာနမှာဒီသွေးထွက်တန်ယိုဒဏ်ရာရတဲ့အတီဆုံးတဲ့လူတွေကိုစီယုံကိုခေါ်လာတာများလွန်းအကြည့်တော့ရှိတဲ့ဆရာဝန်ကြီးမနိုင်မနှင်းဖြစ်ပြီးတော့ဟိုတက်အားသမျှတခြားအဆောင်ကဆရာဝန်ကြီးသွားကူညီတာပေါ့လေအဲ့တော့ကူညီတဲ့အထက်မှာကျမလည်းပါတာပေါ့အဲ့တော့ကိုယ့်ရဲ့နေမှာတော့လူနာတွေကတော်တော်များပါတယ်အဲ့ဒီထဲမှာဆိုလို့ရှိရင်လည်းအများကြီးကြတဲ့ဒီဓာတ်ပုံတွေကပေါ့လေဆရာဝန်ကြီးနှစ်ယောက်ကတည်လာတဲ့မဝင်းမော်ဦးလို့ပဲထမင်းစိမ့်နဲ့ចောင်းသူအွယ်လေးတွေပစိုးအစိမ့်နဲ့ចောင်းသားလေးတွေလည်းအဲ့ထက်မှာတော်တော်များများပါပါတယ်ကိုရဲ့နေမှာလीဆိုတော့အဲ့ဒါကတော့ကျမကတော့အနှစ်ဘလောက်ပဲကြာကြာမျက်စီတွေကမထွက်ပါဘူးအကုန်လုံးအသေးစိတ်မှတ်မိနေပါတယ်ပြောပြလို့ရှိရင်ယုံနိုင်စရာမရှိဘူးပေါ့လीဒါပေမဲ့တကယ်ကတော့တမိုင်းမှတ်တိုင်အဖြစ်ပြက်ကြီးတစ်ခုပေါ့လीအင်မတန်စိတ်မကောင်းစရာဝင်းနေစရာအဖြစ်ပြက်ကြီးတစ်ခုပေါ့နောက်တစ်ခါနောက်တစ်နေ့ဩဂုတ်လ10ရက်မှာကြာတော့ဘယ်လိုဖြစ်လဲဆိုအဲ့ဒီဩဂုတ်လ9ရက်မှာရောက်လာတဲ့လူနာတွေသွေးထွက်လွန်နာတွေကများလွန်းကြည့်တော့သွေးထွက်နေတဲ့လူနာတွေကိုသွေးအစားပြန်သွင်းရတဲ့အခါမှာသွေးတွေကမလောက်တော့ဘူးသွေးလူပံမှာလည်းသွေးမရှိတော့ဘူးအဲ့တော့တရားဝင်တွေရောသူနာပြုတွေရောအကုန်လုံးတိုင်နေပြီးတော့စကဲတစ်ခုခုလောက်ကြမယ်အဲ့တော့လမ်းပေါ်ထွက်ပြီးတော့ဆိုင်းဘုတ်ကင်ပြီးတော့ဆန္ဒပြကြမယ်ပေါ်ဆန္ဒပြတာကလည်းပြစ်ခတ်တာတွေတတ်ဖြတ်တာတွေမလုပ်ပါနဲ့တော့စေယုံမှလည်းသွေးတွေမနိုင်တော့ပါဘူးဆိုတော့ဟိုစာတန်းရေးပြီးတော့အဲ့ဒါလေးကိုကင်ပြီးတော့အဝေးလည်းမဟုတ်ဘူးစေယုံတပတ်ပဲကျမတို့ဆိုလို့ရှိရင်ပြစ်ပလူနာဌာနကိုဝင်တဲ့အပေါက်ကလမ်းမတော်ဘက်ကနေထွက်ပြီးတော့ဒီဘိုးချုပ်လမ်းမကြီးကြတော့ပြန်ဝင်လာပဲအဲ့ဒီဂိတ်မှာအဲ့ဒီတခွေလေးပဲရှောက်ပြီးတော့ဆန္ဒပြလိုက်တာသူနာပြုရောစီအောင်ဝင်ရောအကုန်လုံးဆန္ဒပြလိုက်တာအဲ့လိုမျိုးအုပ်စုကြီးကလည်းဝင်လဲလာရောအဲ့ဒီမှာစစ်ကား3စီးလောက်ကတခါရဝေါ်ဆိုပြီးတော့ဘိုးချုပ်လမ်းပေါ်မှာဆေးရုံတဲ့တဲ့မှာကိုအဲ့ဒီကား3စီးကဆိုက်ပြီးတော့တခါရတနတ်နဲ့ဟိုဒလဇတ်ပြစ်တာပေါ့လေအဲ့တော့အဲ့ဒီကြတော့အရန်ကိုတခါရဟိုမမှီမကန်းနဲ့ပြေးကြလွှားကြအော်ကြဟိကြပေါ့လေအဲ့ဒီလိုအဲ့ဒီလမ်းလျှောက်ထွက်တဲ့အချိန်ကလည်းကျမတို့ကချရာဝင်နေတူနာပြူတွေကထွက်ကြမယ်လို့လည်းပြောရောအဲ့ဒီဆေးုံတဝိုက်မှာပဲအဲ့လူနာလာပို့ရင်းနဲ့စောင့်နေကြတဲ့ရတူရတားကြီးចောင်းသူចောင်းသားကြီးရှိတော့သူကအရန်ဝင်တာရဲ့အရန်ဝင်တာပြီးတော့သူကဘာပြောလဲဆိုတော့ဆရာဝင်နေဆရာမတွေကလူအုပ်ကြီးရဲ့အလယ်မှာပဲနေပါတဲ့သူတို့ကဘေးကနေကာထားပေးပါမယ်ဆိုပြီးတော့ចောင်းသားចောင်းသူလေးတွေနောက်ပြီးတော့အရက်ဖက်ကလူကြီးကနေပြီးတော့ဘေးမှာကာပေးပြီးတော့လမ်းထွက်လျှောက်တာလေအဲ့တော့တနတ်နဲ့ဆေးရုံကိုပြစ်တဲ့ခါကျတော့ចောင်းသားចောင်းသူတွေကဒီအရတားအရတူတွေကပဲဟိုထိတယ်ဆရာဝင်နေတူနာပြူတွေတည်းကဟိုကြီးကြီးမားမားဒဏ်ရာရတာမရှိဘူးပေါ့ဒါပေမဲ့အဲ့ဒါပို့ပြီးတော့ကိုယ်ကြောင့်မလို့သူတို့ခင်ဗျာသူတို့ရဲ့အတက်ကိုပေးပြီးတော့เนาะအာနာရှင်စနစ်ကိုဆန့်ကျင်မှုတွေတကယ်ကိုအတက်ကိုဖွင့်ပြီးတော့သူတို့ဆရာဝင်နေတူနာပြူတွေကိုလည်းအကာအကွယ်ပေးပြီးတော့သူတည်ဆုံးသွားရဲဆိုတာအဲ့ဒါကတော့မမိနိုင်စရာပါ
အခုဒေါက်တာဒေါကင်းကျော်ဝင်းပြောပြခဲ့တယ်ပေါ့နော်ပြင်းမဲ့တဲ့လူတွေအဲ့ဒီတုန်းကပေါ့နော်စစ်တပ်ရဲ့တနက်နေ့ပြစ်ဒဏ်ခံရတဲ့ဖြစ်တွေကိုကြားရတဲ့ခါကျတော့ဒီရှီလေးလုံးတစ်ချင်းကိုကျမသွားပြီးတော့သတိရမိပါတယ်အဲ့ဒီစသားထဲမှာပေါ့နော်ဟိုနိုင်မြမရေးထားတာပေါ့နော်လုတ်ရိုက်လေချင်းပေါ့နော်ဒီလိုဟာမျိုး
ဟုတ်တယ်အဲ့ဒါဟုတ်တယ
်သွားသတိရပြီးတော့တော်တော်လေးကိုစိတ်မကောင်းဖြစ်ပါ
Oh, no, yeah, God.
ရှင်ကဒီလိုမျိုးဒီစာသားနဲ့အချိန်ကြီးနဲ့စိုက်ဖက်အောင်ပေါ့နော်အခုလိုဒီနိုင်မြမတချင်းကရေးခဲ့တဲ့တချင်းကိုပြန်ကြားတဲ့အခါမှာဘယ်လိုခံစားမိပါလဲ
အဲ့ဒီတချင်းနဲ့အတိုင်းပဲဘာဖြစ်လို့ဆိုတော့ကျမတို့ကဒီအောက်ကလဆေးရက်ကမှမမှရရပေါ့နော်ဟိုဆရာဝန်နေတူနာပြူတွေလမ်းပေါ်ကိုရောက်တာဘာလို့ဆိုဒါမတိုင်ငယ်တော့ဒီရှစ်လေးလုံးဆိုတာကကျောင်းသားနဲ့အလုပ်သမားပေါ့နော်သူတို့ကနေပြီးတော့ဦးဆောင်တဲ့အာနာရှင်ဆန်းချင်ဆန္ဒပြပွဲကြီးပေါ့နော်အဲ့ဒီအောက်ကလဆေးရက်နေ့မနေ့မှာအရေးပေါ်အခမ်းပါပဲကျမတို့ဒီတိုင်းပဲတယောက်တစ်ပေါက်အားလုံးတိုင်ပင်ရတဲ့အချိန်မှာကျမတို့စိတ်ထဲမှာထင်ထားတာပေါ့တူနာပြူတွေဒီအုတ်ထုတ်ကလေးနဲ့ထမိန်အနီလေးအပြားလေးတွေနဲ့နောက်ကျမတို့ဆရာဝန်တွေဆိုလဲကဲငါတို့အားလုံးဂျူတီကုတ်ဝင်မယ်ဂျူတီကုတ်နဲ့နေရက်ကိုလည်းဘေးမှာချိန်ထားမယ်အဲ့တော့ဒီလိုမျိုးလူရဲ့အသက်တွေကိုကယ်နေတဲ့ကျမ်းမာရေးဝန်ထမ်းတွေဆရာဝန်တွေတူနာပြူတွေကိုတွေ့ရင်တော့သူကမပြစ်လောက်ဘူးပေါ့ကိုယ်တိုင်ကလည်းအော်ဟစ်တာမျိုးမရှိဘူးဆိုင်းပုတ်ကလေးပဲကင်ပြီးတော့တိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်တော့အဲ့ဒီလိုမျိုးထင်ထားတာအဲ့တော့ပြစ်လက်ပြစ်ပြီးဆိုတော့တတော်ကိုမယုံစရာလေးတကယ်ကိုလုံရက်လီတယ်ဆိုတာပြီးတော့ဒီဒဏ်ရာရပြီးတော့သွေးတွေနဲ့ရောက်လာတဲ့လူနာတွေကိုကြီးလိုက်တော့လေဟဲကလေးတွေနော်ကြောင်သားလေးတွေကြောင်သူလေးတွေထမိန်အစိမ့်ဝင်ထားတယ်ပစိုးအစိမ့်ဝင်ထားတယ်ဆိုတော့အဲ့ဒီကလေးတွေကိုပြည့်ရတလားပေါ့နော်အဲ့ဒီလိုမျိုးဆိုတော့ဒါကတချင်းထဲမှာပေါ်ပြထားတဲ့အတိုင်းနဲ့မယုံကြည်နိုင်ကြကောင်းလောက်အောင်ကိုလုံရက်တယ်ရက်ဆက်တယ်ဆိုတာတော့အဲတည်ကြပါတယ်
အဲ့တော့ဒီဒေါက်တာဆော်ဗင်ရှီလေးလုံးပြီးတဲ့အခါကျတော့ဒီရှီလေးလုံးမှာပုံပတ်တမှုကြောင့်ကို့ဘဝခီးလမ်းမှာဘလို့အပြောင်းလဲဖြစ်ခဲ့ပါလဲရှင
်ရှီလေးလုံးပုံဝင်ပတ်တမှုကတော့ဘဝမှာအများကြီးအပြောင်းလဲဖြစ်ခဲ့တာပေါ့အဲ့ဒီမှာပုံဝင်ပတ်တဲ့အတွေ့ဒီမှာဒီရန်ကုန်စီယုံကြီးမှာတမားတော်ကြီးအနေနဲ့အလုပ်တောင်းရနေပြီးတော့ရန်နာချင်းခံရတယ်လीဆိုတော့ရိုးရိုးရနာယုံတင်မဟုတ်ဘဲနဲ့ဒီဆင်းရုံဝင်တဲ့ဟိုလည်းမလာဖို့အဲ့လိုမျိုးတားမြစ်တာမျိုးလေးတွေဟိုရှိပါတယ်အဲ့တော့အလုတ်ကနေရက်ဆဲပြီးတော့ဟိုကိုလုတ်ထက်တဲ့အလုတ်ကိုဆက်ပြီးတော့မလုတ်မကင်နိုင်တဲ့အခါမှာဒီအမျိုးဆုံးအဖက်ဖက်ကနေပြီးတော့ဟိုစူးစမ်းပြီးတော့ဟိုနိုင်ငံသားကိုထွက်လာတဲ့အခါမှာလည်းနိုင်ငံသားမှလည်းအများကြီးတဲ့အတိုင်းနဲ့ဟိုစရောက်ရောက်ချင်းမှာဘယ်လိုမှအဆင်မပြေမှုလေအများကြီးရှိရလိ။ပုံကုန်ပြောရလို့ရှိရင်ဆောင်းဝင်ပြောင်းနေတဲ့စေကူတာကွင်လိုင်စင်လည်းမရဘဲနဲ့ဖြေးမကူရတော့တာလေနှစ်ပေါင်းကြာပြီပေါ့နော်။အဲ့တော့အဲ့လိုမျိုးဟိုတက်ရောက်မှုလေးရှိတာပေါ့။နောက်တစ်ခါမိသားစုခဏတာပြုတ်ကွဲရတယ်။ကံကောင်းထောက်မှလို့နောက်ကြတော့မှပြန်ပြီးတော့ပေါင်းစုံရတယ်။အဲ့လိုမျိုးတက်ရောက်မှုလေးရှိပါတယ်။ဒါကျမဖြစ်တယ်ဆိုတာကပြန်နေဘာဘာပြည်တွင်မှာဒီရှစ်လေးလုံးမှာရှေ့ဆုံးကနေပြီးတော့ရွရွချွန်ချွန်ပေါင်းဝင်ပတ်သက်ကြတဲ့လူတွေရဲ့ခံစားမှုတွေဆိုင်တော့ဘာမှမပြောပါတော့ပါဘူး။ဘာပဲဖြစ်ဖြစ်အခုလိုမျိုးဆိုတက်ကတိုမှာတင်ကြားရေးအလုပ်ကလေးတစ်ခုရလာတယ်ဆိုအဲ့လိုအခြေတကျဖြစ်လာတော့ကိုတိုင်းပြည်တဲ့ဘာလုပ်ပေးရမလဲကိုလုပ်ပေးနိုင်တာလုပ်ပေးမယ်ဆိုရဲဟိုစိတ်ဓာတ်ကလေးနဲ့ပဲဒီတောင်းပိတ်တဲ့ခါမှာထိုင်းနိုင်ငံမှာရှိတဲ့ဒေါက်တာဆင်ပြန်မောင်ရဲ့ဆေးကန်းကိုတစ်နှစ်ကိုတစ်ခါလေးကြားလို့ရှိရင်တစ်နှစ်ကိုနှစ်ခါတော့မှအဲ့လိုမျိုးပြန်သွားပြီးတော့ဆရာမကြီးနဲ့အတူတူလက်တွဲပြီးတော့လူအပ်တာတွေကိုလှုပ်ဆောင်တာဟိုအခုဆိုလို့ရှိရင်20နီးပါးရှိပါပြီ။ဒါတွေကတော့အစိုးရအကောင့်လို့ပြောရမှာပေါ့လေ။အဲ့တော့ဘာပဲဖြစ်ဖြစ်ကျမတို့ကအဝေးကိုရောက်နေပြီမဲ့ကိုတိုင်းပြည်ကိုအမြဲပဲတတိယပြီးတော့ဒီလိုအဖြစ်တရားနောက်လည်းမပေါ်လာတော့ဘဲနဲ့တဖြည်းဖြည်းနဲ့เนาะစနစ်တကျကောင်းမွန်တိုးတက်လာတဲ့တိုင်းပြည်ဖြစ်လာမယ်လို့ကတော့အမြဲတမ်းမျှော်လင့်နေတာပါပဲ
'Cause it only serves to make me more determined to achieve my